ရှင်းတောင်အာရှဒေသရဲနိုင်ငံတွေကတန်တမန်တွေဟာထိုင်းနဲ့ကမ္ဘောဒီးယားနဲ့နိုင်ငံကြားနယ်စပ်ဒေသမှာဖြစ်နေတဲ့လက်နက်ကင်တိုက်ပွဲပြဿနာကိုအဆုံးသတ်ဖြေရှင်းဖို့အတွက်ကြိုးပမ်းဆောင်ရွက်မှုတွေကိုစတင်လှုပ်လာနေကြပါတယ်။နှစ်နိုင်ငံစလုံးကတော့ဒီကိစ္စကိုဖြေရှင်းပေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုပန်ကြားထားပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံကြားဒူဘိုင်ကိုပိုင်ငင်းပွားနေကြတဲ့ရှေးဟောင်းဟိန္ဒူဘုရားကျောင်းနားတဝိုက်မှာနှစ်နိုင်ငံတပ်တွေဟာဒီကနေ့မှလည်းနောက်ထပ်တိုက်ပွဲတွေဖြစ်ပွားတယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲအတွင်း9ရောက်ထပ်မနေတည်ဆုံသွားပြီးတော့နှစ်ပေါင်း900လောက်တပ်တန်းရှိတဲ့ဘုရားကျောင်းရဲ့နေရာတချို့လည်းပျက်စီးသွားတယ်လို့ကမ္ဘောဒီးယားဘက်ကဆိုပါတယ်။ညတကောင်လောက်မှတိုက်ပွဲပြီးဆုံးသွားတဲ့တနင်္ဂနွေနေ့တုန်းကလည်းလူတချို့တန်းရရသွားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့တောက်ကြာနေ့ကစားခဲ့တဲ့တိုက်ပွဲတွေဒီနေ့မှပြန်ဆတာလို့ကမ္ဘောဒီးယားဘက်ကတော့ဆိုပါတယ်။ဒီနေ့ပစ်ခတ်မှုတွေဟာလက်နက်ငယ်တွေနဲ့ပစ်ခတ်မှုသာဖြစ်တယ်လို့ထိုင်းဘက်ကပြောပေမဲ့အဲ့ဒီဒေသဘက်မှာနေတဲ့သတင်းတောက်တွေနဲ့ဒေသခံတွေကတော့စစ်တပ်တွေလက်နက်ကြီးနဲ့ပစ်ခတ်တန်းတွေကြားခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။